ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရောက်ရှိနေတဲ့နာဂလူငယ်အယောက်90ခန့်ကိုလက်နက်ကင်ဖွဲ့စည်းတစ်ခုကဒီလအစောပိုင်းမှာလူသစ်စုဆောင်တဲ့အနေနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီလိုမျိုးဖမ်းဆီးသွားပြီးတဲ့နောက်မှာတော့နာဂရိုးရာယဉ်ကျေးမှုအဖွဲ့ဘက်ကတွားရောက်ညှိနှိုင်းခဲ့ရမှာ16ဦးကိုပြန်ပြီးတော့လွှတ်ပေးပါတယ်။ကျန်တဲ့33ဦးကိုတော့ထိန်းသိမ်းထားဆဲဖြစ်ပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ဖားကန့်မြို့နယ်မှာကြောက်စိမ့်တူဖော်ဖို့နဲ့အခြားစီးပွားရေးလုပ်ကိုင်ဖို့ရောက်ရှိနေတဲ့နာဂလူငယ်တွေကိုလက်နက်ကင်အဖွဲ့အစည်းတစ်ခုကဒီလာပထမပတ်အတွင်းကစတင်ဖမ်းဆီးခဲ့တာပါဒီဖြစ်စဉ်နဲ့ပတ်သက်ပြီးဖားကန့်ဒေသရောက်နာဂအမျိုးသားတူက VOA ကိုအခုလိုပြောပါတယ
်အဖြစ်ကတော့အဲဖားကန့်မြို့နယ်မှာဆူရနဲ့မောင်နှံအဲ့ရမှာပဲဟိုလက်နက်ကင်အဖွဲ့အစည်းတစ်ခုအဲ့အဖွဲ့အစည်းရနဲ့ပထမအဲ့ငါးရင်းပြီးကျတော့တရပြီးတော့နောက်နေ့ဆွေမြင့်မှာ30ကျော်နောက်ဆုံးရကြတာ19ရက်အဲ့ဒါဆိုတော့ကျွန်တော်တို့ကျောင်းလုံး90ဝန်းကျင်ရှိနေခွန်ရှိခိုးကဲဆယ်လီဆေးဝါတော့
ဖန်စီခံရတဲ့လူငယ်တွေဟာတန်ခွန်နဲ့ကိုကနာဂမျိုးနယ်စုဝင်တွေအများစုဖြစ်ကြောင်းပြောပါတယ်နာဂလူငယ်တွေဖန်စီခံရတာနဲ့ပတ်သက်ပြီးဖားကန့်မျိုးရှိနာဂရိုးရာယဉ်ကျေးမှုအဖွဲ့ကတွားရောက်ညှိနှိုင်းခဲ့ပေမဲ့အများစုကိုပြန်လည်လွှတ်ပေးတာမရှိကြောင်းဖားကန့်မျိုးကနာဂရိုးရာယဉ်ကျေးမှုအဖွဲ့နဲ့နှီးဆက်သူတူကပြောပါတယ်
ဖားကန့်မှာကျွန်တော်နာဂယဉ်ကျေးမှုအဖွဲ့ရှိတယ်သူတို့ယဉ်ကျေးမှုအဖွဲ့နဲ့ပြီးတော့မှတွားညှိနှိုင်းနေတော့ဒါလည်းပေါ့လေဖန်သွားတာရောက်90လောက်ဖန်သွားတယ်ပေါ့နော်ဒါပေမဲ့အမှဟိုအင်တာရှိတဲ့လူတွေပြီးတော့အဲမဲမကောင်းတဲ့လူတွေပြီးတော့ဒါလည်းဟိုညီကိုနှောက်ပါသွားတဲ့လူတွေပေါ့နော်အဲ့လိုလူတွေတော့ပြန်လို့ပြီးပြီးတော့ကျန်တဲ့လူတွေတော့သူတို့ပြန်မလို့ပြီးတော့
နောက်ဆုံးရရှိတဲ့သတင်းအရဖန်စီသွားသူတွေအနက်16ဦးပြန်လည်လွတ်မြောက်လာပြီး33ဦးကျန်နေတဲ့ကြောင်းဆက်ပြောပါတယ
်သူတို့ဖန်သွားတဲ့မှာ16ဦးပြန်လွတ်လာတယ်33ဦးကျန်ပြီးတယ်ပေါ့နော်သူတို့ဒီ16ဦးကဘယ်သူတွေပါလဲသူတို့ကျန်ခဲ့တဲ့လူကဘယ်သူတွေလဲဆိုတော့ဒီကရောမတိရသေးဘူးလေအဲကျန်လွတ်လာတဲ့လူတွေအဖြစ်ကိုမရသေးဘူး
လောလောဆယ်ကချင်ပြည်နယ်မှာ2022ခုနှစ်အာဏာသိမ်းပြီးနောက်ဖွဲ့စည်းလိုက်တဲ့နာဂပြည်သူ့ကာကွယ်ရေးတပ်ဖွဲ့ NPDF နဲ့အရှေ့ပိုင်းနာဂအမျိုးသားအဖွဲ့ ENNO ခေါ်တဲ့လက်နက်ကင်အဖွဲ့နှစ်ဖွဲ့ရောက်ရှိနေတာဖြစ်ပါတယ်။နာဂပြည်သူ့ကာကွယ်ရေးတပ်ဖွဲ့ NPDF ကတော့နာဂလူငယ်တွေကိုသူတို့ဖမ်းဆီးတာမဟုတ်ကြောင်းဒီလုပ်ရက်ကိုရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အရှေ့ပိုင်းနာဂအမျိုးသားအဖွဲ့ ENNO ကတော့ထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။